ထိုင်းနိုင်ငံမှာတော့ဘာလီမန်အထူးအစည်းအဝေးပဲမတန်ခင်တနင်္ဂနွေနေ့ကဆန္ဒပြပွဲတွေဆက်ဖြစ်လာပါတယ်။2014မှာစစ်တပ်နဲ့အာဏာသိမ်းပြီးတက်လာတဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုစနေနေ့ညနောက်ဆုံးထားပြီးရာထူးကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေဘက်ကယာစတန်ပေးထားပေမဲ့ဝန်ကြီးချုပ်ပရယုတ်အခုထိနှုတ်မထွက်သေးတဲ့အတွက်ထောင်ချီတဲ့ဆန္ဒပြသူတွေဗန်ကောက်မြို့လေလူစီကားတဲ့ဈေးဝယ်စင်တာရပ်ကွက်တစ်ဝိုက်စုယုံဆန္ဒပြခဲ့ကြတာပါ။ထိုင်းဝန်ကြီးချုပ်ပရယုတ်ကတော့သူနှုတ်ထွက်မှာမဟုတ်ပဲနိုင်ငံရေးပြဿနာကိုတင်းလာနဲ့အင်ကာမှာကျင်းပမဲ့ပါလီမန်ထဲမှာဖြေရှင်းသွားကြဖို့ထွတာကရေးခဲ့ပါတယ်။ပါလီမန်အထူးအစည်းအဝေးခေါ်ရတာဟာနှစ်ဖက်ကြားမျှကြေတစ်ခုကိုရှာနိုင်ဖို့ဖြစ်တယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်ခင်ဗျာ။